This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့မှကင်းဝေးပြီးကိုယ်စိတ်နှပါပြီးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလာရပါတယ်။မင်္ဂလာမနက်ခင်ဗျာ။အခုချိန်ကစပြီးရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရင်တဲ့ကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ14ရက်နေ့မနက်ပိုင်းရေဒီယို NUG စီရင်တဲ့များကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ TNL ရဲ့အထူးတိုက်ခိုက်ရေးစစ်တပ်နန်းစင်းပွဲကျင်းပပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရဲ့အထူးတိုက်ခိုက်ရေးစစ်တပ်နန်းစင်းပွဲကိုထိန်းချုပ်နေပြီတနေရာမှာနိုဝင်ဘာလ9ရက်နေ့မနက်ပိုင်းကကျင်းပပြုလုပ်ခဲ့တယ်လို့သိရပါတယ်။တင်းနန်းစင်းပွဲအခမ်းအနားမှာ TNL စီဦးစီးအရာရှိချုပ်ဘူမှုချုပ်တားနော်ရှင်းက10/29စစ်စင်ရေးအတွင်းမှာတိမ့်ပတ်ရရှိထားတဲ့မြို့နယ်12ခုကိုဇက်လက်ကားခွေစောင့်ရှောက်သွားရန်မိမိတို့တဦးချင်းမှတာဝန်ရှိကြောင်းမိမိလူမျိုးနဲ့အနာဂတ်မျိုးဆက်တစ်ထုပ်အတွက်မျိုးချစ်စိတ်သက်ထားရှိရန်လိုအပ်ကြောင်းအမှားစကားပြောကြားခဲ့ပါတယ်။အဲဒီနောက်တင်းနန်းဌာနမှူးဘူမှုတားပကူမှစစ်သားတအူထားရှိတဲ့ရဲဘော်ရဲဘက်စိတ်မွေးမြူထားရှိရန်မိမိလူမျိုးမိမိရဲဘော်အချင်းချင်းမှန်ကန်တဲ့စိတ်ထားကောင်းထားရှိရန်မိမိအထက်လူကြီးများရဲ့အမိန့်နာခံမှုရှိရန်မိမိကြောင့်ပြဿနာမဖြစ်အောင်မိမိကိုယ်ကိုထိန်းသိမ်းရန်နဲ့တပ်သားတအူမှဖြတ်ထုတ်ညံနဲ့တွက်လက်ဖြက်လက်မှုရှိရမှာဖြစ်ပါကြောင်းမှာကြားခဲ့ပါသည်။အဆိုပါတင်းနန်းမှာတင်းနန်းသား1000ကျော်တက်ရောက်ခဲ့ပြီးတော့စစ်စင်ရေးနဲ့ရှေ့တန်းတိုက်ခိုက်ရေးမှာကျွမ်းကျင်မှုအဆင့်ရှိစေရန်အဓိကထားက3လကျော်ကြာလေ့ကျင့်သင်ကြားပေးခဲ့တယ်လို့သိရပါတယ်။အလားတူအမျိုးသမီးစစ်တပ်နဲ့အမှတ်စဉ်66ကားငယ်တင်းနန်းစင်ပွဲကိုလည်းနိုဝင်ဘာလ17ရက်နေ့မနက်ပိုင်းမှာတအောင်းပြည်ထိန်းချုပ်နယ်မြေတနေရာမှာကျင်းပခဲ့ပါတယ်။၎င်းတင်းနန်းကိုတင်းနန်းသူ200ဝန်းကျင်တက်ရောက်ခဲ့ကြပြီးတော့တင်းနန်းစင်စစ်မေးများကို PSLF TNL ရဲ့အုပ်ချုပ်ရေးဌာနတရားဥပဒေစိုးမိုးရေးတပ်ဖွဲ့အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးဌာနတည်င်းနဲ့ပြန်ကြားရေးဌာနဗဟုယုံချုပ်နဲ့စစ်ဦးစီးချုပ်ယုံတို့ကိုအတီးတီးတာဝန်ခွဲဝေပေးခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးရခိုင်မှာ AA ရဲ့ထိုးစစ်တစ်နှစ်ပြည့်ပြီးအရခတက်တော်နဲ့လူထုတွေနဲ့စုစည်းညီညွတ်မှုအားကြောင့်အောင်မြင်မှုတွေရခဲ့တယ်လို့ AA ပြောကြားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းတွေကိုအရခတက်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေရာတစ်နှစ်ပြည့်ခဲ့ပြီဖြစ်ပြီးတော့အရခတက်တော်နဲ့လူထုတွေနဲ့စုစည်းညီညွတ်မှုအားကြောင့်အောင်မြင်မှုတွေရခဲ့တာဖြစ်ကချမှတ်ထားတဲ့စီရီနိုင်ငံရေးရည်မှန်းချက်အတိုင်းချီတက်နိုင်မယ်လို့အပြည့်အဝယုံကြည်ထားတယ်လို့ AA ရဲ့ပြောခွင့်ရသူခိုင်တုခါကရွှေပြည်မြေကိုနိုဝင်ဘာလ13ရက်နေ့မှာပြောကြားခဲ့တယ်လို့သိရပါတယ်။တစ်နှစ်ကြာထိုးစစ်အတွင်ချင်းပြည်နယ်ပလက်ဝရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားပေါက်တော်မြေပုံပုံနာကျွန်းရံပြေတန်တွဲရတိတောင်နဲ့ဘူးသီးတောင်စတဲ့မြို့တွေကိုသိမ်းပိုက်နိုင်ခဲ့ပြီးမောင်တော်အန်တောင်ကုန်းနဲ့ဂွားမြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ပြောဆိုထားပါတယ်။ထိန်းချုပ်ထားတဲ့မြို့တွေမှာ AA ရဲ့အုပ်ချုပ်ရေးရန်တရားတွေစတင်လည်ပတ်နေပြီလို့လဲခိုင်တုခါကဆိုပါတယ်။တနေ့တာကာလအတွင်းစစ်ကောင်စီရဲ့ရေတပ်စခန်းအပါဝင်တပ်စခန်းပေါင်းရာနှစ်ချီသိမ်းပိုင်နိုင်ခဲ့ပြီးတော့လက်နက်ခဲယမ်းတွေအများအပြားသိမ်းစီးရမိခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးပင်လောင်ဖေကုံမြို့တို့မှာစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ကအရက်သား200ကျော်ကိုဖမ်းဆီးထားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့နယ်နဲ့ ပူချေချေးရွာကကောက်ရိပ်ပြန်လာတဲ့အရက်သား200ကျော်ကိုစစ်ကောင်စီစစ်ကြောင်းကမတရားဖမ်းဆီးထားတယ်လို့ KNDF ကထုတ်ပြန်ထားပါတယ်။ပင်လောင်းဖေကုံမြို့နယ်များမှာစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့ကနိုဝင်ဘာလ17ရက်နေ့မှာအဆိုပါအရက်သားပြည်သူများကိုဖမ်းဆီးထားတာလို့ဆိုပါတယ်။ဖမ်းဆီးခံထားရတဲ့ပြည်သူ200ဦးကိုပင်လောင်းမြို့အားကစားရုံအတွင်းမှာထိန်းသိမ်းထားတယ်လို့တိရပြီးတော့အတီးကြကိုတော့စုံစမ်းနေစေဖြစ်တယ်လို့ဆိုပါတယ်၎င်းစေကောင်စီစေချောင်းဟာပင်လောင်းဖေကုံကြားမှာနန်းဖာမူပင်စုံလွိုင်းကျိုင်းကုံဘော်ဗမောက်ကြေးရွာများနဲ့ဖေကုံမြို့ပေါ်ကနေအိမ်များကိုဖောက်ထွင်းလူရဲမိရှုခြင်းများလှုပ်ဆောင်ခဲ့ကြပါတယ်ဒါအပြင်စေချောင်းထိုးနေစဉ်ကာလအတွင်းလေချောင်းတိုက်ခိုက်မှုအကြိမ်တရာထပ်မံလှုပ်ဆောင်ခဲ့ပြီးတော့နိုဝင်ဘာလအတွင်းဖေကုံမြို့နယ်မှာစေကောင်စီရဲ့လေချောင်းနဲ့ဒရုန်းတိုက်ခိုက်မှုများကြောင့်အသက်၈နှစ်အရွယ်ကလေးတဦးအပါအဝင်6ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးအောက်ရှိပင်မြို့မှာပြည်သူ25ဦးအားစေကောင်စီတပ်ကဖမ်းဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ပဲခူးတိုင်းအနောက်ခြမ်းပြည်ခရိုင်ပန်းတောင်မြို့နဲ့အောက်ရှိပင်မြို့လမ်းဆောင်မှာစေကောင်စီတပ်ကအရဲသားပြည်သူများအားဆိုင်ကယ်စစ်ဆီးသည်ဟုအကြောင်းပြကာနိုဝင်ဘာလ17ရက်နေ့တရက်ထဲမှာ25ဦးထက်မနည်းကိုပေါ်တာဆွဲဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်းတောင်ပိုင်းစစ်ဒေသမှတရင်ထုတ်ပြန်ထားပါသည်ဖမ်းဆီးခံခဲ့ရသူများမှာအသက်မပြည့်သူများလည်းပါဝင်ပြီးမိသားစုမှငွေဖြည့်လိုက်လံထုတ်ယူနေရကအများစုမှယခုအချိန်ထိပြန်လွတ်မလာသေးကြောင်းသိရပါသည်အကြံပေးစစ်ကောင်စီတပ်ဟာမြို့ရွာအများစုမှာစစ်မှုထမ်းရန်အတွက်တပ်သားတွေများနှီးမျိုးစုံဖြင့်စုဆောင်လျက်ရှိပြီးတော့မလိုက်ပါလိုတဲ့အရဲသားပြည်သူများအားချင်းချောက်ငွေညစ်ချင်းများကိုလှုံ့ဆော်နေစေဖြစ်တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးအကြံပေးစစ်တပ်မှတိုက်ပွဲဖြစ်ပွားခြင်းမရှိဘဲဒေါနာတက်ရင်စုမှုနယ်မြေကြီးရွာအတွင်းသို့လက်နက်ကြီးဖြင့်ရန်တမ်းပစ်ခတ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်နိုဝင်ဘာလ12ရက်နေ့မနက်4နာရီ10မိနစ်အချိန်မှာမွန်ပြည်နယ်ရေးမြို့စကခ19လက်အောက်ခံခလာရ68မှဒေါနာတက်ရင်စုမှုနယ်မြေဖြစ်တဲ့ကြုံလောင်းရွာဟောင်းအတွင်သို့တိုက်ပွဲဖြစ်ပွားခြင်းမရှိဘဲလက်နက်ကြီးဖြင့်ပစ်ခတ်ခဲ့ပြီးတော့စာတင်ကျောင်းအတွင်ကြားရောက်ပေါက်ကွဲခဲ့ကြောင်းဒေါနာစစ်ကြောင်းမှသတင်းထုတ်ပြန်ပါသည်စာတင်ကျောင်းအတွင်သို့ကြားရောက်ပေါက်ကွဲခဲ့ပေမဲ့ပြည်သူလူထုအားထိခိုက်မှုမရှိဘဲစာတင်ကျောင်းအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့ဖော်ပြထားပါသည်ဒေါနာတယင်းအနေဖြင့်အမှတ်၈ပြီးတော်စုလမ်းမကြီးစိုးမိုးထိန်ချုပ်နိုင်ရေးအတွက်ရေးမျိုးနယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာမဟာမိတ်တပ်များဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်မတော်ဒေါနာတယင်းတယင်းလုံခြုံရေးတပ်ခွဲဒေါနာတယင်းတပ်ခွဲနှင့်ဒေါနာကြားတပ်ခွဲဒေါနာတယင်းတပ်ခွဲ၃ YGF တပ်ခွဲဗျူဟာ33အထူးစစ်စင်ရေးတပ်ခွဲမွန်ပြည်တော်လှန်ရေးတပ် MSRF KNLA တယင်း29မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSPAD မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တပ်ရင်းတဲ့ YRF2 နဲ့အတူစစ်ရေးအရှိန်မြှင့်တင်ပြီးစစ်စင်ရေးများဖော်ဆောင်လျက်ရှိတယ်လို့သိရပါပါတယ်ခင်ဗျာဆလဘီအကြံဘတ်စစ်ရှုံးကောင်စီမှပလင်မြို့ကိုလက်လွတ်အဆုံးရှုံးမခံရဖို့အတွက်လေချောင်းတာလွန်3က3ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်မှုပြုလုပ်လျက်ရှိတဲ့တဲ့ရင်းကိုတင်ပြပေးပါမယ်အကြံပေးစစ်ရှုံးကောင်စီမှပလဲမျိုးကိုလက်လွတ်အဆုံးရှုံးမခံရဖို့အရေးအတွက်နိုဝင်ဘာလ17ရက်နေ့ကစလို့လေချောင်းကနေတာလွန်3ကဘုံကျဲတိုက်ခိုက်မှုပြုလုပ်ခုခံလျက်ရှိနေကြောင်း People's Defense Committee မှတရင်ထုတ်ပြန်ထားပါတယ်။နိုဝင်ဘာလ23ရက်နေ့မနက်ပိုင်းကပလဲမျိုးကိုအကြံပေးစစ်ရှုံးကောင်စီမှတတအုပ်တက် YAK-130 Jet Fighter ဖြင့်မနက်ပိုင်း 9:44 မိနစ်နဲ့9:46 မိနစ်9:48မိနစ်နဲ့9:49မိနစ်ခန့်တို့မှာလေချောင်းဘုံကျဲတိုက်ခိုက်သွားပြီးတော့မုံရွာနာမခတက် MI-35B တိုက်ခိုက်ရင်ဖြစ်လေမနက်ပိုင်း10:44မိနစ်ခန့်ကစလို့17:14မိနစ်အထိပလဲမြို့ပတ်ချာလေကိုထပ်မံပစ်ခတ်တိုက်ခိုက်သွားကြောင်းသိရပါတယ်လက်ရှိနေကင်းပိုင်းအချိန်အထိတတဦးတက် Jet Fighter များအဆက်မပြတ်တက်လာပြီးတော့မနက်ပိုင်း17:48မိနစ်နဲ့17:52မိနစ်17:54မိနစ်နဲ့17:55မိနစ်ခန့်တို့မှာထပ်မံဘုံကျဲတိုက်ခိုက်သွားကြောင်းဖော်ပြထားပါတယ်တတဦးမိထီလာရှန်တေမကွေစတဲ့လေးတပ်များမှ Y8 စစ်ခွေးထောက်ပို့ရင် Y12 ဘုံကျဲထောက်ပို့ရင်F7M Jet Fighter များ MiG-29 Jet Fighter များလည်းပလင်းနေတဲ့ကိုဥတီပြန်တန်းလျက်ရှိကြောင်းသိရပါပါခင်ဗျာဆလဘီနှစ်ပတ်ကျော်ကြာထိုးစစ်ဆင်နေတဲ့စစ်ကောင်စီစစ်ကြောင်းမိုင်းဆွဲတိုက်ခိုက်ခံရပြီး၄ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ပဲခူးတိုင်းတာယာဝရီခရိုင်ဇီးကုန်းမြို့နယ်ဘော်ပင်ရွာမှာနှစ်ပတ်ကျော်စစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ BTZM GBK PDF ကတင်ထုတ်ပြန်ပါတယ်။နိုဝင်ဘာလ12ရက်နေ့မနက်9နာရီအချိန်မှာဘောဘင်စဲတမန်1တိုက်ပြနေတစ်လုံးဆောင်ကြားမှာပရိသာမိုင်းဖြင့်အချိန်ကိုက်မိုင်းဆွေတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်မှုအတွင်စစ်ကောင်စီတပ်သား4ဦးသေဆုံးပြီးတော့3ဦးဒဏ်ရာရခဲ့ကဘောဘင်စဲတမန်1ဘက်ကလက်နက်ကြီးလက်နက်ငယ်များရန်တမ်းပစ်ခတ်ဆုတ်ခွာသွားခဲ့တယ်လို့သိရပါတယ်။အဆိုပါမိုင်းဆွေတိုက်ခိုက်မှုကိုကျိုးပင်ကောင်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ BDZM GBK PDF ပဲခူးယူမှအခြေပြုတပ်ခွဲကဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီဝန်တန်းအင်ယာဝင်းအတွင်တပ်ဆွေးထားတဲ့စစ်ကောင်စီတပ်ဖွဲ့တိုက်ခိုက်ခံရပြီးဘူအစ်စ်2ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမြင်းမှုမြို့အရှိချံအယာရီမြကန်းပီကဝန်တန်းအင်ယာဝင်းအတွင်မှတပ်ဆွေးထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုလက်နက်ကြီးလက်နက်ငယ်များဖြင့်ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Top Killers People's Defense Force မြင်းမှုကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ23ရက်နေ့မနက်4:25မိနစ်ခန့်မှာဝန်ထမ်းအင်ယာဝင်းအတွင်းကစစ်ကောင်စီအထိုင်စခန်းကိုဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပြီးတော့စီးနင်းနိုင်ဖို့ကြိုးစားခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်မှဘူအစင်ရှိသူ2ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရတာတွေ့လဲရှိတယ်လို့ DKPDF မြင်းမှုကပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်မှလက်နက်ကြီးပစ်ကူများပေးခဲ့တဲ့အပြင်မြင်းမှုအထက်ကတည်းကအတွင်းမှစစ်ကောင်စီတပ်ဖွဲ့ကလည်းတံပြားကကားဖြင့်စစ်ကူရောက်လာတာကြောင့်ပြန်လည်ဆုတ်ခွာခဲ့ရတယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကို Top Killers People Defense Force မြင်းမှု DKPDF MMU မိုးညူ Revolution Force MNRF မြင်းမှုမြို့နယ်ပကဖဇေယျရွှေမြည်မြင်းမှုမြို့နယ်အနောက်ချမ်းပကဖစတဲ့ညီနောင်မမိတ်များကပူပေါင်းဆောင်ရွက်ခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးဖုန်ကြီးကျောင်းအတွင်တပ်ဖွဲ့ထားတဲ့စစ်ကောင်စီတပ်ဖွဲ့ drone ဖြင့်တိုက်ခိုက်ခံရပြီး5ဦးထိခိုက်သေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းရွှေဘုံမြို့ပေါ်ကရံမျိုးအောင်ဖုန်ကြီးကျောင်းမှာအခြေပြုတက်ဆွေးထားတဲ့စစ်ကောင်စီတပ်ဖွဲ့ကဒရုန်းဖြင့်ပုံချတိုက်ခိုက်ခဲ့ရာ5ဦးထိခိုက်သေဆုံးနိုင်တယ်လို့နေစည်းမချရွှေဘုံသား LPDF ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ12ရက်နေ့မနက်9နာရီခွဲကမှအဆိုပါစစ်ကြောင်းတပ်ဖွဲ့က60မမဒရုန်းဘုံသီး14လုံးဖြင့်ကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်မှုအတွင်စစ်ကောင်စီတပ်သား5ဦးထိခိုက်သေဆုံးမှုရှိနိုင်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။အဆိုပါဆက်စင်ရေးကိုနေစည်းမချရွှေဘုသာ LPDF drone တပ်ဖွဲ့တာနော်ရက်ခပြည်သူ့ကာကွယ်ရေး drone တပ်ဖွဲ့ PZAP SkyMass drone တပ်ဖွဲ့နဲ့ National Peacekeeping Defense Force LPDF ညီနောင်မမိတ် drone တပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းလေးကိုတော့Radio NUG သတင်းကြောင့်မင်းတီယံမင်းစစ်သွေးနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တာရှင်များရှင်အခုချိန်ကစပြီး Radio NUG ရဲ့မနခင်ပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။ကျမကတော့နှွေးမိုင်းဖြစ်ပါတယ်ရှင်ချင်းတိုင်းသားအချင်းချင်းစီးလုံးချိန်တန်းပြီးဖြစ်ကြောင်းဝန်ကြီးဒေါက်တာဆဆာတိုက်တွန်းတဲ့တရင်ကိုပထမဆုံးတင်ပြပေးသွားပါမယ်ချင်းတိုင်းသားအချင်းချင်းစီးလုံးချိန်တန်းပြီးဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဆဆာကနိုမာလ၁၀ရက်နေ့မှာကျင်းပတဲ့အမေရိကန်ပြည်ထောင်စုအင်ဒီယနာပိုလစ်လူထုတွိတ်ဆုံပွဲမှာပြည်ထောင်စုဝန်ကြီးဒေါက်တာဆဆာကပြောပါတယ်ချင်းတွေထဲမှာဒီအချိန်မှာမစီးလုံးဘူးဆိုရင်ဘယ်ချိန်မှာစီးလုံးမှာလဲဒီချိန်မှာထမင်းအတူတူမစားဘူးဆိုရင်ဘယ်ချိန်မှာစားမှာလဲဒီချိန်မှာမဆွေးနွေးရင်ဘယ်ချိန်မှာဆွေးနွေးမှာလဲကျွန်တော်တို့မှာသစ္စာရအဖွဲလိုက်ကိုကျွန်တော်တို့လိုက်တွေ့နေပါတယ်ချင်းတွေရဲ့ခေါင်းဆောင်နဲ့တစ်ခုပြီးတစ်ခုကျွန်တော်တွေ့ပါတယ်ကျွန်တော်တို့ချင်းတွေစီလုံးရေးသည်မီဇိုရမ်ပြည်နယ်ဝင်ကြီးချုပ်အင်မတန်မှအရေးကြီးရဲ့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်တို့ချင်းတွေရဲ့စီလုံးရေးဟာမကြာမီမွေးလာမှာဖြစ်တယ်လို့ယုံကြည်ပါတယ်လို့ဝင်ကြီးကပြောပါတယ်ချင်းပြည်နယ်အရေးကိစ္စကိုအမေရိကန် UK ပြင်သစ်နဲ့ EU ရှိအစိုးရနဲ့တာဝန်ရှိသူများကစိတ်ဝင်တစားမေးမြန်းမှုများရှိပြီးချင်းပြည်နယ်အနာဂတ်နဲ့တိုင်းသားများဖွံ့ဖြိုးတိုးတက်ရန်မှာစီးလုံးမှုသာပြည့်ဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဆဆာကပြောကြားခဲ့ပါတယ်ရှင်။ဆလပီအောက်တိုဘာလအတွင်းစစ်အုပ်စုရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူခွင့်ရေးဆိုင်ရာဒုဝန်ကြီးထုတ်ဖော်တဲ့သတင်းကိုတင်ပြပါမယ်။အောက်တိုဘာလအတွင်းလူခွင့်ရေးချိုးဖောက်မှုပေါင်း969မှုကိုစစ်အုပ်စုကရရက်ဆက်ဆက်ကျူးလွန်ခဲ့တာကိုတွေ့ရတယ်လို့ UNG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဒုတိယဝန်ကြီးခွန်ဘဟန်းထံကဆိုပါတယ်အကြမ်းဖက်စစ်အုပ်စုကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအောက်တိုဘာလအတွင်းကောက်ယူရရှိတဲ့မှတ်တမ်းတွေအရ တရားလက်လွတ်တပ်ဖြတ်ခဲ့တဲ့မှုပေါင်း133ခု၊နေနဲ့9ပိုင်းပစ္စည်းများကိုမိရှုဖျက်ဆီးခဲ့တဲ့မှုပေါင်း159ခု၊အခြားချိုးဖောက်မှု133ခုကိုရရက်ဆက်ဆက်ကျူးလွန်ခဲ့တာကိုတွေ့ရပါတယ်လို့ဒုဝန်ကြီးကဆိုပါတယ်။မြန်မာနိုင်ငံတော်မှာအကြမ်းဖက်ဆဲဆူရဲ့လူခွင့်ရေးချိုးဖောက်မှုတွေနေစဉ်ဖြစ်ပွားနေပြီးအမျိုးသားရင်ငွေရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေနဲ့အဆိုပါ တွင်အစံဖက်စီအုပ်စုရဲ့လူခွင့်ချိုးဖောက်မှုတွေကိုတိုင်းနဲ့ပြည်နဲ့အလိုက်အမှုအမျိုးအစားအလိုက်အပြင်အထူးဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုများကိုပါမှတ်တမ်းတင်ထားရှိပြီးနိုင်ငံတကာရန်ညားတွေကိုလည်းအချိန်နဲ့တပြေးညီပေးပို့ထားရှိရလို့လည်းသိရပါတယ်။အလားတူမြန်မာနိုင်ငံမှာကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုတွေပိုတိုးနေကြောင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရန်ညားအကြီးအကဲနီကိုလက်စ်ခွန်ချန်ကလည်းပြောကြားထားပါသေးတယ်။အခြေအနေကပိုဆိုးရွားနေပါတယ်။ရာဇဝတ်မှုတွေပိုဖြစ်နေပါတယ်။လူတွေပိုပြီးဒုက္ခရောက်ကြသလိုနေရစွန့်ခွာပြေးနေရတဲ့လူအရေအတွက်လည်းတိုးနေပါတယ်။နိုင်ငံတွင်လက်နက်ကင်ပြည်ပခအခြေအနေကပိုပြီးသာဆိုးနေပါတယ်လို့ IIMM အကြီးအကဲကပြောကြားထားပါရှင်။ကိုလစ်ဆုံးရှုံးရဲဘော်များအားလာစင်ထောက်ပံ့ငွေများစတင်ပေးအပ်တဲ့သတင်းကိုဆက်လက်တင်ပြပါမယ်။ရောဒေတာပြည်သူကာကွယ်တပ်ဖွဲ့ YPDF တွင်တာဝန်ထမ်းဆောင်ရင်းကိုလစ်အင်ကဆုံးရှုံးခဲ့တဲ့တပ်ဖွဲ့ဝင်ရဲဘော်များကို2024ခုနှစ်အောက်တိုဘာလမှစတင်ကထောက်ပံ့ငွေများစတင်ပေးအပ်ခဲ့ကြောင်းရောဒေတာပြည်သူကာကွယ်တပ်ဖွဲ့မှသတင်းထုတ်ပြန်ပါတယ်။တပ်ဖွဲ့ဗဟုအလုပ်အမှုဆောင်ကော်မတီလက်ပတ်အစည်းအဝေး6မြင်းဆောင်2024အစည်းအဝေးဆုံးဖြတ်ချက်အပိုက်16ရာထောက်ပံ့ပေးခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။လစဉ်ထောက်ပံ့ကြေးကိုစောက်လို့ရထာနာမှုရဲဘော်ပေါက်ကြိုင်းနဲ့ရဲဘော်ပီတာတို့အားပေးခဲ့ပြီးထောက်ပံ့ငွေပမာဏမှာတဦးလှင်3000ကျပ်ဖြစ်တယ်လို့သိရပါတယ်။ထောက်ပံ့ငွေပေးအပ်တာဒီတပ်ဖွဲ့ကကိုရဲဘော်တွေကိုပစ်ထားတယ်ဆိုတာမျိုးမဖြစ်စေလိုတဲ့အတွက်တပ်ဖွဲ့ရဲ့ရန်ပုံငွေအင်အားကိုမူတည်ပြီးထောက်ပံ့တာပါ။ဒီထက်မကလို့ပေးနိုင်အောင်စ조사ရအောင်မယ်လို့တပ်ဖွဲ့ဥက္ကဋ္ဌရဲဘော်ရော်လေးကလက်ပတ်စည်းဝေးမှာပြောကြားခဲ့ပါတယ်။တပ်ဖွဲ့အနေဖြင့်ယခုကဲ့သို့လက်စင်ထောက်ပံ့ခြင်းအပြင်တပ်ဖွဲ့တွင်အများအန်တာဝန်ထမ်းဆောင်နေကြသည့်ရဲဘော်များကိုလည်းရာထူးတာဝန်လိုက်လက်စင်စစ်တွေရဲ့အသုံးစရင်းနဲ့တာရင်းနာရေးကူညီထောက်ပံ့ငွေများကိုလည်းထောက်ပံ့ပေးလျက်ရှိပြီးတခြားသောကူညီထောက်ပံ့ရမည့် CDM များလည်းရှိနေသေးသည့်အတွက်ပြည်သူလူထုအနေဖြင့်တပ်အားသမျှကူညီလှူဒါန်းပေးကြပါရန်မေတ္တာရက်ခံထားပါရရှင်ရေးဦးနဲ့မိဘတင့်စစ်ရှောင်ပြည်သူများအတွက်စောင်းလွင်းဝက်အနွေအင်ဂျီနဲ့ခြုံဆောင်မြအကူကြီးလိုအပ်လက်ရှိတဲ့တရင်ကိုဆက်လက်တင်ပြပါမယ်။ရေဦးနယ်မိဘတဲ့ဆစ်ဆောင်ပြည်သူများအတွက်စောင်းလွန်းဝက်အနွေအင်ဂျီနဲ့ခြုံဆောင်မြအကူကြီးလိုအပ်လက်ရှိရဲ့လို့ရေဦးမြို့နယ်ဆစ်ဆောင်ပြည်သူထောက်ပံ့ရေးကလွန်မာလ23ရက်မှာအတည်ပြုထားပါရယ်။စောင်းလွန်းလဲဝင်လာပြီးဖြစ်တာကြောင့်အညာဒေသမှာရှိတဲ့မိဘတဲ့ပြည်သူများအတွက်ရောဆစ်ကြောင်းထိုးလာတဲ့အရေးပေါ်ထွက်ပြေးတိမ်းရှောင်ကြရမည်။ပြည်သူများအတွက်ပါအနွေအင်ဂျီများနဲ့ခြုံဆောင်မြအကူကြီးလိုအပ်နေပါရယ်။မီးလောင်ပြင်းဖြစ်ထားကြတဲ့ညာဒီတရဲ့ဒီဇင်ဘာဆောင်းဟာမကြာခင်ရောက်ရှိလာတော့မှဖြစ်သည့်အတွက်မီးလောင်ပြင်းဖြစ်ထားကြသည့်ပြည်သူများအတွက်အနွေးဓာတ်များလိုအပ်နေတာကြောင့်ရက်ဝေးရက်နီးပြည်တွင်းပြည်ပမှစေနာရှိပြည်သူများအနေဖြင့်အနွေးအင်ဂျီတစ်ထည်ပဲတက်နိုင်တက်နိုင်ခြုံဆောင်တစ်ထည်ပဲတက်နိုင်တက်နိုင်ဝိုင်းဝန်းကူညီလှူဒါန်းပေးကြဖို့မေတ္တာရက်ခနှိုးဆော်အပ်ပါတယ်လို့ဆိုပါတယ်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ရေဦးမြို့နယ်ပါဝင်နေချင်းကရဲ့ညီနောင်မြို့နယ်များဖြစ်ကြသည့်ဒီပေရင်ဘူးတလင်ခင်ဦးတစေစသည့်မိဘတင့်ပြည်သူများအတွက်ပါလက်ခံရရှိသည့်အလှူငွေပစ္စည်းအရေးအတွက်ပေါ်မူတည်ပြီးလုံလောက်ပြီဆိုပါကမြို့နယ်တာဝန်ခံများနဲ့ချိတ်ဆက်၍ပြန်လည်ပြဝယ်ကူညီပေးသွားမယ်လို့လည်းဆိုထားပါတယ်ရှင်။နေမြေအချမ်းမှုမရှိသည့်တာချီလိတ်မြို့တွင်ဖုန်းဆိုင်တမျှတိုက်ခိုက်ရရမှဝင်ထမ်းတူတင်းနဲ့မှန်သေးဆုံးတဲ့တရင်ကိုနောက်ထပ်တင်ပြပါမယ်။နိုမာလ73ရက်နေ့နာနဲ့10နာရီခွဲဝင်းကျင်ချိန်တွင်တချီလိတ်မြို့ဖုံးဆိုင်တမျှတိုက်ခိုက်ရ၍ဝင်းထန်းတူတနတ်မှန်ပြီးတေဆုံးခဲ့ကြောင်းဒေသသတင်းများအရသိရပါသည်။တချီလိတ်မြို့ရအောင်မြေရက်ွက်ပါလျံ3ရှိ First Red ဖုံးဆိုင်တို့တနတ်ကိုင်းဆောင်ထားသည့်အမျိုးသား4ဦးဟာဆိုင်ကယ်2စီးဖြင့်ရောက်ရှိလာကဆိုင်အတွင်းဝင်ရောက်တမျှတိုက်ပြီး iPhone အလုံး20ကျော်ယူဆောင်သွားကြောင်းသိရပါသည်။၎င်းတို့တနက်ဖြန်ပြစ်ခတ်မှုကြောင့်ဖုံးဆိုင်ဝန်ထမ်းဖြစ်သူအသက်20ကျော်ရွယ်ရှိကိုဟိမ့်မြတ်သူသည်ကြီးချီမှန်သွားပြီးတေဆုံးသွားကြောင်းသိရပါသည်။ဒါချီလိတ်မြို့ပေါ်ရှိဖုံးဆိုင်များမကြာခဏဖောက်ထွင်းခိုးခံရမှုများရှိပြီးရဲကို CCTV မှတ်တမ်းနဲ့အတူအကြောင်းကြားတော့လဲအင်တာနက်မှာမတင်နဲ့ငါတို့ရအောင်ရှာဖမ်းပေးမယ်လို့ပြောပေမဲ့ဖမ်းဆီးအရေးယူနိုင်စွမ်းမရှိ၍ ပုံမှန်အတိတ်ရဲလာခြင်းဖြစ်သည်ဟုဖုန်းဆိုင်လုပ်ငန်းရှင်များကပြောဆိုထားပါသည်။ဟောင်လိတ်နယ်မြေရဲစခန်းအပိုင်းနေမြေတွင်ဖုန်းဆိုင်အများဆုံးရှိသည့်ရာအောင်မြေနှင့်ဝင်းကြောက်ရက်ကွက်နှင့်မြို့မရဲစခန်းအပိုင်းနေမြေတွင်ဝမ်ကောင်းဆန်ဆောင်နှင့်မဲခေါင်ရက်ကွက်အတွင်းရှိဖုန်းဆိုင်များလည်းဖောက်ထွင်းခိုးခံရမှုကြောင့်သိရပါသည်ရှင်။အမေရိကန်နိုင်ငံအရီဇိုနာတက္ကသိုလ်လူခွင့်ရေးပရိုဂရမ်နဲ့ Artist Shelter တို့ပူးပေါင်းကျင်းပမဲ့ online ရုပ်ရှင်ပြပွဲမှာ Artist Shelter မှရုပ်ရှင်လေးကားပြသမဲ့တရင်ကိုနောက်ဆုံးတင်ပြပါမယ်။အမေရိကန်နိုင်ငံ University of Arizona Arizona တက္ကသိုလ်လူခွင့်ရေးပရိုဂရမ်နဲ့ Artist Shelter တို့ပူးပေါင်းကျင်းပမဲ့ online ရုပ်ရှင်ပြပွဲမှာ Artist Shelter မှရိုက်ကူးထားသောရုပ်ရှင်လေးကားကိုပြသမယ်လို့ Artist Shelter ကအတိပေးထားပါတယ်။American Nangan University of Arizona Arizona တက္ကသိုလ်လူခွင့်ရေး program နဲ့ Artist Shelter တို့ပူးပေါင်းကျင်းပပြုလုပ်မိ online ရုပ်ရှင်ပြပွဲ virtual film screening event တစ်ခုပြုလုပ်သွားဖို့ရှိပါတယ်။ဒေါ်လန်ရန်ပုံဝင်ရရှိရေးရည်ရွယ်ပြုလုပ်မဲ့ဒီရုပ်ရှင်ပြပွဲကိုမြန်မာစံတော်ချိန်အခုလာမဲ့နိုဝင်ဘာလ19ရက်နေ့စနေနေ့မနက်၈နာရီခွဲချိန်မှာကျင်းပပြုလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီရုပ်ရှင်ပွဲတော်မှာArtist Shelter မှရိုက်ကူးထားသောရုပ်ရှင်လေးကားကိုပြသမှာဖြစ်ပြီးလက်ရှိမြန်မာနိုင်ငံတွင်ရှိလူခွင့်ရေးချုပ်ဖောက်ခံရမှုများကြားမှမြန်မာနိုင်ငံသားများ၏လူခွင့်ရေးကြိုးပမ်းလှုပ်ရှားမှုများကိုမြင်တွေ့ရမှာဖြစ်ပါတယ်။ပါဝင်ကြည့်ရှုဖို့အတွက်ဝင်ကြည့်အခမဲ့ဖြစ်ပြီးတော်လှန်ရန်ပုံွေအတွက်တက်စွမ်းတလောက်လူရန်ခွင့်ရမှာဖြစ်ကရုပ်ရှင်ပြပွဲပြီးမှဒါရိုက်တာနာကြီးနဲ့အတူရုပ်ရှင်မင်းသမီးပိုင်ဖြိုးသူတို့မှ Artist Talk အနေဖြင့်အမေးဖြေကဏ္ဍပါဝင်အောင်မှာဖြစ်တယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကိုဝင်းတီဟန်၊ဝင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။ဒီတွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လိုင်းကြီးကဗျာကဏ္ဍမှာတော့မောင်မောင်ကြီးအေးကြီးတာတာပြီးနှွေဦးမှုဖတ်ကြားထားတဲ့ကြည်စန်းဆိုရဲတော်နေကြပြကိုနားဆင်ရမှာဖြစ်ပါလိမ့်ခင်ဗျာ
ကြည်စန်နိုင်ငံ့ချက်တည်ကြည်စန်တွေကြောင့်ရုံနေခဲ့တာကြာပြီလေမကမဖြက်ကြည်စန်ဖြက်၍တိုင်းဖြက်ပြပြက်ကြာပြီလေကြည်စန်ရဲ့လမ်းမှောင်ရိပ်တန်း၍ပန်းထုတ်ကျွေခဲ့ကြာပြီလေကြည်စံသမိုင်းနေရာတိုင်းမှာရိုင်းဆိုင်ခဲ့တာကြာပြီလေကြည်စံဝိယံတိုင်းပြည်လမ်းမှာငိမ့်ချမ်းမရှိကြာပြီလေကြည်စံကြောင့်လေဟော်ဒီမီမှာမျက်ရည်ဆူဆွဲကြာပြီလေကြည်စံကြောင့်ပင်အာနာရှင်တို့ဘယင်ဖြစ်ခဲ့ကြာပြီလေကြည်စံနဲ့ရှင်ရန်တုတ်နှင်း၍စစ်ခင်းခဲ့တာကြာပြီလေကြည်စံလွတ်ရေစွန့်ခွာပြေးကြစစ်ပေးရှောင်များကြာပြီလေကြည်စံကိုယုံဖွဲ့စည်းပုံချောင်ရေစုံမျောရကြာပြီလေကြည်စံကိုချစ်တရားပြည့်၍နုံနစ်ပြည်သူကြာပြီလေကြည်စံယုံကြည်ကိုကျိုးမိကြတိုင်းပြည်စင်ရေးကြာပြီလေကြည်စံအာကိုရှေ့ကိုတိုး၍ကိုကြိုးငင်ကြကြာပြီလေကြည်စံကုံမုံပြည်သူယုံမှညွတ်တုံဘဝလွတ်လိမ့်မည်ကြည်စံစွန့်ပြစ်လူစိတ်တမမွဲညက်တန်ပြီးตาလိမ့်မည်ကြည်စံကိုစွန့်လူဒုလွန့်မှမြူးကွံ့ယုံကြည်หนีလိမ့်မည်ကြည်စံမကြောက်ဒူးမထောက်မှစိုက်ရောက်လိမ့်မည်ဒီမိုကရေစီမမောင်ငိမ့်အေး
ရေဒီယိုအန်ယူဂျီသောရရှင်များခင်ဗျာဒီနေ့မနက်ရနောက်ဆုံးအစီအစဉ်အနေနဲ့တော်လန်ဟီတီဂီတာအစီအစဉ်ဖြစ်ပါတယ်ထိန်လင်းရေးသားထားပြီးတော့တာချူစုတီဆူထားတယ်လမ်းဆိုတဲ့တော်လန်ဟီတီတဲ့ချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာThank you.
ညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထွေးကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ